ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းအာဖဂန်နစ္စတန်နယ်စပ်ကကူမဒေသမှာအကြမ်းဖက်သမားတွေကခီးတဲ့ဂျင်အများအပြားကိုတနက်နေ့ပစ်ခတ်ခဲ့တဲ့အတွက်လူပေါင်း45ဦးရဲ့မနေ့သေဆုံးပြီး20ကျော်ဒဏ်ရာရတယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောပါတယ်။ပါကစ္စတန်ပြည်ထောင်စုဝန်ကြီးမိုရှန်နာဖီကဒီတိုက်ခိုက်မှုကြောင့်သေဆုံးသူအရေအတွက်ကိုအတည်ပြုပါတယ်။သေဆုံးသူတွေထဲမှာလုံခြုံရေးတာဝန်ယူထားသူတွေအမျိုးသမီးနဲ့ကလေးငယ်တွေပါနေပြီးသေဆုံးသူအရေအတွက်ကဒီတဲ့တိုးလာနိုင်တယ်လို့လည်းဒေသရဲတွေနဲ့စစ်ရုံတာဝန်ခံတွေကပြောပါတယ်။အခုလိုတိုက်ခိုက်သူတွေကိုချေခံလိုက်ပြီးတော့ခြေဖုံးဖို့အတွက်စစ်စင်ရေးလုပ်နေပြီလို့လည်းဒေသရဲတွေကပြောပါတယ်။ဒီတိုက်ခိုက်မှုကိုဘယ်ဖွဲ့ကလှုပ်ဆောင်လဲဆိုတာဂူရီမသိရသေးပါဘူး။ဒီဒေသဟာဒေသခံလက်နက်ကန်ရှီယာနဲ့ဆူနီမွတ်စလင်တိုင်းရင်းသားတွေချာလူမျိုးမျိုးအတိတ်ကမကြာခဏဖြစ်ပွားတဲ့နေရာလည်းဖြစ်ပါတယ်။ခူရမ်အရာရှိတွေကတော့ဒီဒေသမှာအခုနောက်ဆုံးဖြစ်ပွားတဲ့ပဋိပက္ခဟာမြေယာပိုင်ဆိုင်မှုကြောင့်ဖြစ်ပြီးဩဂတ်စ်နဲ့အောက်တိုဘာ2လအတွင်းမှာပဲလက်နက်ကိုင်ပဋိပက္ခတွေကြောင့်တည်ဆုံးသူ100ကျော်နေပြီလို့ပြောပါတယ်။